မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်900လောက်တင်ဆောင်ထားတဲ့လေတွေအင်ဒိုနီးရှားနောက်ဘက်ကမ်းခြေကိုစိုက်ကပ်လာခဲ့ပါတယ်။ဒီလေကြီးပိဒုက္ခသည်တွေကတချို့ဟာရင်းနဲ့အစာစာပြက်လက်မှုကြောင့်အာရုံကုန်ခန်းပြီးစေကူတမှုခံယူဖို့လိုအပ်နေကြောင်းရွှေပြောင်းချေချမှုနဲ့လူခွင်လူချသူတွေကပြောပါတယ်။ဂျကာတာမြို့တော်က IOM လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာရွှေပြောင်းချေချနေထိုင်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့လက်ထောက်ကြီးကက်စတီဖ်ဟမီလ်တန်ကအကူအညီပေးရေးအဖွဲ့တွေဟာအာချေဒေတာစီကိုတောင်းရောက်နေကြတယ်ဆိုပြီးတော့လည်းပြောပါတယ်။မြန်မာနိုင်ငံတွင်းမှာခွဲခြားဆက်ဆံခံနေရတာကြောင့်ရိုဟင်ဂျာတွေကမြန်မာနိုင်ငံကနေထွက်ပြေးနေကြရတယ်လို့ရိုဟင်ဂျာအရေးဆောင်ကြည့်လေ့လာနေတဲ့ Arakan Project အဖွဲ့ညွှန်ကြားမှု Chris Lua ကပြောဆိုကြောင်းကိုလည်း AP သတင်းမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာရိုဟင်ဂျာ900နီးပါးအင်ဒိုနီးရှားကိုရောက်ရှိလာကြောင်းကိုလည်းသူကအတည်ပြုပြောဆိုပါတယ်။ရိုဟင်ဂျာတိုင်းရင်းသားတည်ရှိမှုကိုလက်ခံထားခြင်းမရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ကျူးကျော်ဝင်ရောက်သူဘင်္ဂလီတွေအဖြစ်အစိုးရနဲ့ဒေသခံတွေကမြင်ထားကြတာပါ။ဟိုရုံးကတော့လူကုန်ကူးသူတွေဟာရိုဟင်ဂျာတွေကိုထိုင်းနိုင်ငံတော်ရင်ကစခန်းတွေမှာထားပြီးသူတို့တောင်းတဲ့ငွေပေးမှသာလိုရာခီးကိုဆက်ထောက်ခွင့်ပြုပါတယ်။ဒါပေမဲ့လည်းထိုင်းနဲ့မလေးရှားမှာလူကုန်ကူးမှုတိုက်ဖျက်ရေးအပြင်းထန်ဆောင်ရွက်လာတာကြောင့်အခုလိုနီးနာပြောင်းလဲပြီးအင်ဒိုနီးရှားကမ်းခြေအထိတိုက်ရိုက်ရောက်ရှိလာတာပါအခုအခါမှာဘင်္ဂလားဒေ့ရှ်နဲ့ရိုဟင်ဂျာဥယျာဉ်ခန့်မှန်းခြေ 9,000 8,000 လောက်ဟာမလက်ကာရေလက်ကြားမှာရန်နာထားတဲ့သင်္ဘောတွေပေါ်မှာရှိနေတယ်လို့လည်းလူဝါကပြောပါတယ်စားစားနဲ့ရေပြက်လက်မှုကြောင့်ဒီလေစီးပိဒုက္ခသည်တွေရဲ့အခြေအနေဟာဆိုးရွားလာနေပြီးပြီးခဲ့တဲ့လတွေအတွင်းဒါဇင်နဲ့ချီတည်ဆုံးခဲ့တယ်လို့လည်းသူကပြောဆိုပါရခင်ဗျာ